ိုင်းနိုင်ငံအလဲပိုင်းသမဘရာကန်ခရိုင်မှာမြန်မာနိုင်ငံသားတွေပေါ်လေလံမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲထားတဲ့ထိုင်းကုမ္ပဏီတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ပြီးတာဝန်ရှိသူထိုင်းမျိုးသမီးကိုအရေးယူဖို့ကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံသမဘရာကန်ခရိုင်ဗန်ပီမျိုးက KPS Management Company Limited ကုမ္ပဏီဖွင့်ထားတဲ့နေအိမ်ကိုနေမြေကန်ရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့လုံသမားရေးအဖွဲ့တွေပူးပေါင်းပြီးပြီးခဲ့တဲ့သတင်းပတ်ကပဲဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတာဝန်ရှိသူအမျိုးသမီးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးထားသူအမျိုးသမီးကိုတော့မြန်မာလူသမားတွေပေါ်ငွေလိမ်လည်မှုနဲ့အရေးယူနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းမြန်မာလူသမားရေးလှုပ်ရှားနေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်။အ
ထောက်သားတွေတက်တန်းပို့ပေးမယ်ဆိုပြီးတော့ကျွန်တော်တို့ passport အစိုးဆောင်ပေးတဲ့ရုံးဖွင့်တယ်။ဖွင့်ပြီးတော့မြန်မာလူ့သမားတွေတူဦးကိုကျွန်တော်တို့18,000နဲ့18,500ထိတုတ်တင်ကောက်ခံပြီးတော့သူကတချို့ကျတော့ဗီဇာတော့ပဲတိုးပေးတယ်။ဘာမှမလုပ်မပေးဘူး။တချို့ကျတော့ဗီဇာတော့ဘာမှမလုပ်ဘာမှမလုပ်ပေးသေးဘူး။အဲ့ဒါမျိုးတွေလောက်ကြတာပေါ့နော်။နောက်ပြီးတော့သူကနောက်ဆုံးသူကရုံးပိတ်ပြီးတော့ကျွန်တော်တို့ရုံးပိတ်ပြီးတော့ရှောင်သိမ်းသွားတာပေါ့။ခပြေးသွားတာပေါ့မှာရဲ့ဒါပြောမယ်ဆိုတော့လောကလိန်တာပဲ။ကျွန်တော်တို့လူသားတွေကကျွန်တော်တို့ AC ဘက်ကိုဖုံးဆက်ပြီးတော့ကျွန်တော် AC ကနေပြီးတော့အမှုသွားလာအောင်စစ်ဆေးမြင်းပြီးတော့ရဲစခန်းမှာသွားပြီးတော့အမှုဖွင့်ပေးတယ်။အမှုဖွင့်တိုင်ကြားတယ်တိုင်ကြပြီးတော့နောက်ရက်မှာပဲချက်ချင်းရဲရတယ်ရဲရလဲချက်ချင်းနဲ့ကျွန်တော်တို့ဒီလုံလိုက်ရှာပြီးတော့ဒီမျိုးသမီးကိုဖမ်းဆီးထိန်းသိမ်းလိုက်ပြီကျွန်တော်တို့သိရသလောက်ကတော့ကျွန်တော်တို့ထိုင်းရဲရရှိတူဦးရဲ့ကျွန်တော်တို့ဇနီးကိုသိရတယ
်သူမရဲ့နေအတွင်းမှာအလုတ်လျှောက်ဗီဇာတက်တန်းဆိုင်ရဆိုင်ရနေကိုတိတ်ဆိတ်ခဲ့ပြီးငွေကြေးလိမ်လည်တယ်လို့ဆွဆွဲခံနိုင်ရတဲ့အမျိုးသမီးကိုတော့ရဲစခန်းကိုခေါ်ဆောင်သွားပြီးဆက်လက်စစ်ဆေးနေပါတယ်နေမြေကန်ရဲတပ်ဖွဲ့မှနောင်ပတုံချီရန်ကတော့ရက်တဖွဲ့ရဲ့စစ်ဆေးကြေးအရအလုသမားတွေကိုပြည်ဝင်ခွင့်ဗီဇာလက်ခံလုပ်ပေးနေတာမှန်ပေမဲ့ကိုယ်တိုင်ငွေကြေးလက်ခံရယူတာမရှိကြောင်းညှင်းဆိုထားတယ်လို့လည်းသတင်းတောက်တွေကိုပြောပြပါတယ်။အမှုမှာအလုသမားတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းလူခွင့်ရေးရှေ့နေနိုင်အချရိယာကတော့ဥပဒေနဲ့အညီတရားမျှတမှုရအောင်ကြိုးပမ်းမယ်ကြောင်းခုလိုပြောသွားပါတယ်။အဲ
ဟိုမဲ့တော့နေပြီးမှပြောပါပြီးတယ်ဗျခိုင်းကပြီးရမှာငါ့သမားကဘုံတစ်ဆက်တမ်းပြီးကတ်မိုင်းဘုံတမောတာ။ဒါပေမဲ့လောက်ယူညာတော့မိဖမားနဲ့ဟာလာကိုခေါ်နေ
အသက်45နှစ်အရွယ်ထိုင်းနိုင်ငံသူမစ်ဝန်စနာဝန်ကန်ချန်က2019ခုနှစ်နှစ်စပိုင်းကတည်းကမြန်မာလူသမားတွေရဲ့အလုပ်ဗီဇာတက်တန်းတိုးဝေးဖို့တဦးကိုထိုင်းဘက်ငွေ19,000ကျော်လက်ခံရယူထားခဲ့ပေမဲ့အခုထိဘာမှမလုပ်ခဲ့ပဲကိုဗစ် -19 ကပ်ရောဂါအကြောင်းပြချက်နဲ့ဆိုင်းငံ့ထားရကနေငွေကိုလည်းပြန်ပေးတာမျိုးမရှိခဲ့တာကြောင့်မြန်မာလူသမား300ကျော်ဟာရှေ့နေကြီးအချရိယကိုတရားစွဲပြဖို့အကူအညီတောင်းခဲ့တယ်လို့ဆိုပါရယ်။သူမဟာဘယ်သူပဲဖြစ်ဖြစ်ဘလောက်ပဲအချိန်ဝါရှိရှိတရားဥပဒေချိုးဖောက်နေသူဆိုရင်တရားစွဲနိုင်အောင်လှုပ်ဆောင်သွားမယ်ဆိုပြီးလူ့ခွင့်ရေးရှေ့နေကြီးအချက်ရီယာကထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါရယ်။ထိုင်းနိုင်ငံမှာမြန်မာလူသမား3,000တဲ့မနဲ့လှုပ်လှုပ်ကိုက်နေကြတာဖြစ်ပြီးကိုဗစ်ကာယောဂါကာလမှာအလုလုခွင့်လက်မှတ်တွေတက်တန်းတိုးနိုင်ဖို့ကအလုသမားတွေအတွက်အခက်အခဲရှိနေကြတာပါ။အခုလိုမျိုးကုမ္ပဏီတွေပွဲစားတွေကအဆမတန်ငွေကြေးကောက်ခံတာမျိုးလိမ်လည်တာမျိုးတွေကိုလည်းကြခဏကြုံရပြီးတချို့လူသမားတွေဟာတက်တန်းမတိုးနိုင်ကြတော့ပဲတရားမဝင်လူသမားတွေလည်းဖြစ်သွားကြသူတွေလည်းရှိနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပြဖို့နေတာပါ